စိုးရရဲ့ညီငယ်ရေးကော်မရှင်ကလာမဲ့16 18ရက်နေ့မှာရှမ်းပြည်နယ်ကျိုင်းတော်မြို့မှာညီငယ်ရေးအတွက်တွေ့ဆုံဆွေးနွေးဖို့မြောက်ပိုင်းမဟာမိတ်လေးဖွဲ့ကိုဒီရ9ရက်နေ့အနည်းဆုံးနဲ့ဖိတ်ကြားလိုက်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ရဖက်ကတော့အခြားနေရာမှာတွေ့ဆုံမှုတောင်းဆိုထားပြီးဓာတ်ဟုတ်ပြန်လည်ညှိနှိုင်းနေကြောင်းပြောပါတယ်။တစ်ချိန်တည်းမှာပဲရှမ်းပြည်နယ်ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသအလောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်တွေမှာညမထွက်ရအမိတ်ထုတ်ပြန်တာတွေလည်းရှိနေပါတယ်။ရှမ်းပြည်နယ်ကနောက်ဆုံးရသတင်းတွေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ဆက်ထားပါတယ်။
ဟုတ်ကဲ့အစိုးရရဲ့ညီချင်းရေးကော်မရှင်ကိုယ်စားလှယ်အဖွဲ့နဲ့ KIO ကချင် PSLF တအံပလောင် MNDAA ကိုက AA စခိုင်းဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာပြီးခဲ့တဲ့လကုန်ကကျိုင်းတုံမြို့မှာကျင်းပတဲ့ဆွေးနွေးပွဲသဘောတူညီချက်အရနောက်တစ်ကြိမ်ဆွေးနွေးပွဲကိုဒီလ16ရက်နဲ့18ရက်မှာကျင်းပဖို့သဘောတူထားတာပါဒီသဘောတူညီချက်အရကျိုင်းတုံမှာထပ်မံဆွေးနွေးဖို့ကိုအစိုးရကိုယ်စားလှယ်အဖွဲ့ကအဆိုပြုဖိတ်ကြားတာဖြစ်ပါတယ်ဒီဖိတ်ကြားမှုအပေါ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ PSLF တန်ပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောဆိုပါတယ
်။ဖိစာတော့ကျွန်တော်ရပြီဖြစ်တယ်။တဲမဲ့မတဲဘူးဆိုတော့ကျွန်တော်လေးဖွဲ့ကဆက်ပြီးမှညီနိုင်မယ်။ဘာကြောင့်လဲဆိုတော့ဒီရိုးကဒီချိန်တုံမှာသဘီမှတွေ့မယ်လို့ပြောရဲ။ကျွန်တော်ကတော့မိုင်လာမဟုတ်ရင်အစမှာမဟုတ်ရင်ဒီတရုတ်နိုင်ငံထက်ကမြန်မာတို့အပြန်ပြီးစုပြူတယ်ဖမာကောလိပ်ကျနော်ပြောတာပြတာဖြစ်တဲ့ဒီတကောက်စင်းနေဘဝမှာဒီတပည့်ကုစလေတဲ့တပည့်ဘူးကျွန်တော်တောင်းဆိုထားတာရှိတယ်ဒီပါတော့စင်တော့ဒီဒီဘယ်ရပုစရတာကပြောနိုင်မဲ့လူတရားပါဖို့လူရဲ့ဒီစီစီနေပဲတခြားတင်းလို့စင်တော့အလုံးမဖြစ်နိုင်ဘူးတော့အဲ့ဒါကိုကျွန်တော်စိတ်မှညီနိုင်နေတုံးဖြစ်တယ်
ကချင်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကလည်း
ကျွန်တော်ပြောလို့မရသေးဘူးမရသေးဘူးဆိုတာတော့ဟိုဆွေးနွေးရေးကော်မတီကဘလို့ဆုံးဖြတ်တယ်ဆိုတာကျွန်တော်တို့ဘာမှမကြသိရဘူးကွာတော့ပါတယ်ကျွန်တော်ထင်တာတော့ဟိုစနစ်စစ်တုံးလောက်ဆိုတော့အပြတ်ထွက်မယ်လို့ထင်ပါတယ
်မြောက်ပိုင်းမှာမိတ်အဖွဲ့တွေဘက်ကအခြားနေရာကိုရွေးချယ်တာဟာသူတို့ကိုယ်စားလှယ်ရဲ့လုံခြုံရေးအတွက်ဖြစ်ကြောင်းပြောပါတယ်အစိုးရဘက်ကလာမယ့်ဆွေးနွေးပွဲမှာလက်နက်ကိုင်အဖွဲ့ကအစင်းမြင့်ကိုယ်စားလှယ်တက်ရောက်ဖို့ဖိတ်ကြားထားတယ်လို့လုံခြုံရေးဆိုင်ရာကိစ္စတွေကိုလည်းတာဝန်ယူကြောင်းသူတို့ပေးပို့တဲ့ဖိတ်ကြားစာမှာဖော်ပြထားပါတယ်။ဒီတကြိမ်ဆွေးနွေးပွဲမှာအစိုးရနဲ့လက်နက်ကိုင်၄ဘွဲ့အကြားနှစ်ဖက်သဘောတူအပြည့်အစုံစာချုပ်ချုပ်ဆိုရေးနဲ့တက်နေရချထားရေးစတာတွေကိုအလေးထားဆွေးနွေးကြမှာဖြစ်ပါတယ်။ဒီလ9ရက်နေ့မှာပဲကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်မှာလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာည9နာရီကနေမနက်9နာရီထိအပြင်ထွက်သွားလာတာမလုပ်ဖို့လူ၄ယောက်တက်ပုံမစုဖို့တားမြစ်ချက်ကိုမလိုက်နိုင်တည်ဆဲဥပဒေအရပြင်းပြင်းထန်ထန်အရေးယူမယ်လို့လည်းဖော်ပြထားပါတယ်။လောက်ကင်မျိုးအုတ်ချွေအဖွဲနဲ့နီးစပ်သူတူကတော့လောက်ကင်မျိုးအခြေအနေကိုအခုလိုပြောပါတယ
်တုံးကြီးတုံးကြီးရှိတယ်အဲကြာပြေတော့အတိတ်ကမဟုတ်ပါဘူးအရင်တည်းအရင်တည်းအဲအရင်ကနားနာရင်ကုနာရင်ဒီဖက်ကဘာမှမရှိဘူးချင်းနီကောင်းပါတယ်ကောင်းပါတယ်
လောက်ကင်မျိုးနဲ့ရေတက်ဖွဲ့ကိုမင်းမြန်းရမှာဒီကြင်ညာချက်ဟာအစ်စ်ထုတ်ပြန်တာမဟုတ်ပဲနှစ်လတစ်ကြိမ်တက်တန်းတိုးတာဖြစ်ကြောင်းအမည်မဖော်လိုသူရဲရရှိတူကပြောဆိုပါတယ်DNLA တအံပလောင် MNDA ကိုက AA ဇိုင်းဖော်ရီပါဝင်တဲ့မဟာမိတ်အဖွဲ့ကတော့ဩဂုတ်လ15ရက်နေ့ကပြင်ဦးလွင်နဲ့နောင်ချိုမြို့နယ်တွေအတွင်းမှာတိုက်ခိုက်တာတွေပြုလုပ်ခဲ့ပြီးနောက်ပိုင်းမှာမန္တလေးလာရှုမူဆယ်နဲ့တိန်ဒီကွန်းလုံစတဲ့လမ်းမကြီးတွေပေါ်မှာကားတွေပိတ်ဆို့တာတံတားတွေဖောက်ခွဲတာစတာတွေလှုပ်ဆောင်ခဲ့ပါတယ်ဒီလ2ရက်နဲ့9ရက်နေ့မှာတော့ထိုးစစ်ဆင်တိုက်ခိုက်တာတွေရပ်ဆိုင်းကြောင်းနဲ့တလားတာတစ်ဖက်သက်အပြည့်ရကြောင်းကြေညာခဲ့ပါတယ်အစိုးရတမ်ရော့ဘက်ကတော့ကချင်နဲ့ရှမ်းပြည်နယ်အတွင်းမှာစီးရေးလှုပ်ရှားတာတွေကိုပြီးခဲ့တဲ့နှစ်ကုန်ကစတင်ပြီးရပ်ဆိုင်းကြောင်းကြေညာထားပြီးဒီကြေညာချက်တက်တန်းတိုးမြင့်မှုရဲ့နောက်ဆုံးရက်ကတော့ဒီလ21ရက်နေ့မှာကုန်ဆုံးမှာဖြစ်ပါတယ်